ာဒီကမင်းဆွေးနေချိန်ခါကလာမှာတကယ်မိမိအထုတ်ထားတဲ့တရားတွေဟာတကယ်ကိုအားကိုးလို့တဲ့တရားတွေဖြစ်တတိယမလွတ်ဘူးဘလို့ပြင်းထန်တဲ့ဝေဒနာဖြစ်စေအဲဒီဝေဒနာလေးပေါ်မှာတတိကံပြီးတော့ရှုမှတ်နေတဲ့တိကံတကယ်လို့မိမိဒီယောဂဒီဝေဒနာနဲ့ပဲဖြစ်ဖြစ်ชาโยคะชาวุรณะเนี่ยเป็นဖြစ်ဖြစ်တရားမယ်ဆိုရင်လည်းပဲအဲ့ဒီတရားမယ်အချိန်နေနေရည်တည်တည်နေတယ်ကိုအချို့ချို့ပုဂ္ဂိုလ်ကြီးဆိုတာဖွင့်တော်ပြောသွားတယ်နေဆိုရင်ဘာသွားတော့နေဘာလို့လဲခွက်ခွာသွားတော့နေဆိုတော့ကျူတင်ပြီးတော့ပြောတယ်ဒါမှမဟုတ်ဒီတိပြန်တရားကိုမြဲမပြတ်နှလုံးသွင်းရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာအချိန်ပိုင်းကိုမိမိတရားမဲ့အချိန်တွေနေ့တွေရက်တွေကိုလည်းသိတယ်။နောက်ဉာဏ်တော်အဖြစ်ဒီကနေ့ဆဲဆဲချိန်ကကာလမှာယောဂဝေဒနာကြီးရင်ကြီးတယ်လို့ပဲလေ။ဒုနာဖြစ်တဲ့ပုဂ္ဂိုလ်ကခံစားရတွန့်လေကျုပ်ဘုဘဆိုရင်တန်တွဲကုရပါအောင်ကြေကြပါအောင်ဆိုတော့တန်လို့ဖြစ်တယ်ကျုပ်ဘုဘဒီကနေ့ဆက်စဲချင်းကကလာမှာကြိုးရီဆွဲလိုက်တယ်ဘုလိုဖြစ်တယ်ဒီလိုဖြစ်တယ်ကြည့်ရတယ်မြင်ရတဲ့ပုဂ္ဂိုလ်တော်မှာစိတ်မချမ်းသာပြည့်ပြူလန်သွားတယ်ပြည့်ပြူဆိုက်သွားတယ်ကုတီတိတိမြန်တရားကိုအမြဲတမ်းနှလုံးသွင်းပြီးတော့တတိယနဲ့နေတတ်တဲ့ပုဂ္ဂိုလ်ဟာပေါ့ဒီကနေ့ဆဲဆဲချင်းကကလာမှာအဲ့ဒီလိုမျက်ရည်ဆဲချင်းပကြောတွေဆွဲချင်းဆိုတာမရှိတော့ဘူးဒီနေ့ညီလေးတည်ပြီးတဲ့နောက်ဘုန်းကြီးတို့နိုင်ပိုင်းအတွင်းမှာပဲလေညာတော့ပြန်တောင့်တင်းနိုင်ပိုင်းလေးအတွင်းမှာတောင့်တင်းသွားအဘိမေဒီတိပြန်တရားကိုယောတိတိကျူးစာပြီးတော့ဒီမြဲနေတဲ့ပုဂ္ဂိုလ်ဟာတည်ပြီးတဲ့နောက်မှာလည်းဘယ်တော့ပဲအချိန်ကြီးကြာကြာထားထားထားရတော့တာမတောင့်တင်ဘူးတည်ပြီးတဲ့နောက်မတောင့်တင်ဘူးဘာကြောင့်လဲတည်မြဲနေတဲ့ပုဂ္ဂိုလ်ပဲအတိလေးကအမြဲတမ်းရှုမှတ်နေတည်မြဲတတိကံအတူအချင်းတော့ကုလွန်ရရာဒီပုံပြင်းတဲ့ရာဒီများမှာဆိုရင်တည်ပြီးတဲ့နောက်ပုံလန့်နေထွက်တရကနှရေနှရေကြောလာပြီဆိုရင်ပုံလန့်ကထွက်လာဒီတိပ္ပံတရားကိုမြဲမပြတ်ခြင်းကြံပေါ်များအာထုံမိတဲ့ပုဂ္ဂိုလ်ဟာဘယ်တော့ပဲရကြရာထားတာပဂတိအနံအပုံလန့်နေမထွက်ဘူးနောက်ပြီးတော့တည်ပြီးတဲ့နောက်မှာလည်းပဲဂတိမြဲတယ်တဲ့ဒုက္ခတိဘဝဆိုတဲ့ဂတိမျိုးရဒုက္ခတိဘဝမရတော့ဘာကြောင့်လဲဆိုတော့ရှုမှတ်မှုဝိပဿနာကုသိုလ်စိတ်လေးနဲ့ပဲကွယ်လွန်သွားတာဖြစ်တယ်ဘဝကူးသွားတာဖြစ်တယ်ဒါ ਨੇ အကျိုးတရားတွေဟာတိပ္ပံတရားကိုတကယ်ယူတည်အားထုတ်တဲ့ပုဂ္ဂိုလ်ကြီးအာမရဘူအားထုတ်တယ်တကယ်တည်းမြဲတယ်မမြဲဘူးဆိုတာအဲ့ဒီအချိန်ဟာသိတော့တာပဲယောဂဝေဒနာမြင်းမြန်ထန်တာရပြီဆိုရင်သိပြီဒီရှုမှတ်မှုတည်းမမြဲတဲ့ပုဂ္ဂိုလ်ဟာအဲ့မှာငြင်းညူနေရတာမှန်ပြီလူတွေငြင်းညူနေရတာဒါကြောင့်ဒီတိပ္ပံတရားဟာမိမိတို့ရဲ့နောက်ဆုံးအချိန်ကြီးအောင်တကယ်ကိုအားကိုးလို့တဲ့တရားနဲ့အားကိုးလို့တဲ့တရားမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတွေမိမိပါရမီမပြည့်စုံသေးလို့မရသေးတော့မှဒုက္ခတိဘဝဆိုတဲ့အဲ့ဒီမှာချမ်းသာဗီနာလောကဒီပြည်လူလောကဒီလောကတွေကိုရရှိဒုက္ခတိဘဝဆိုတဲ့ပဲလေးဘုံကိုမချရောက်တော့ဘူး ဒါတတိမြဲတဲ့ပုဂ္ဂိုလ်ဒီတတိပြာနိရန္တရအတိုင်းပဲမိမိရှုမှတ်နေတဲ့ပုဂ္ဂိုလ်ပေါ့အမြဲမပြတ်တရားလေးဆင်းရဲစခန်းတော့ဝင်ပြီးတော့တရားရည်တာကပြန်တော့မေ့လျော့နေတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးမိကမိမိအိမ်မှာရောက်နေအိမ်မှာတတိပြီးကတ်ထားလိုက်တာရတဲ့အချိန်မှာရသလိုပဲတတိပြီးမြဲနေအဲ့လိုတည်နေမြဲနေတဲ့ပုဂ္ဂိုလ်ဟာတကယ်ကိုယောဂဝိရဏခံစားနေရတဲ့ကံမှာချက်ချင်းပဲသူမှာဒီတည်ပြီးကတ်လာတာ။ဒါကတည်းကတော့အထုတဲ့ပုဂ္ဂိုလ်ဟာဒီလောက်ထိအောင်တတိမမြဲဘူးလေ။ဒါကတည်းကတော့အထုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအချိန်တတိပေးတဲ့ပုဂ္ဂိုလ်ရှိရင်တောင်မှဝိရဏကသိပ်ပြင်းထန်နေတဲ့အတွက်ကြောင့်တတိမကတ်နိုင်ဘူး။ကိုယ်လိုအမြဲမပြတ်နေအားဖြင့်ချင်းရတယ်ချင်းရတယ်တတိယတယ်တတိယတယ်ကိုယ့်အိမ်မှာလည်းကိုယ်ဒီတတိပြာလုပ်ငန်းလေးနဲ့ပဲကိုယ့်အကူနေတယ်တတိလေးနဲ့ပဲနေတတ်တယ်ဆိုရင်အဲ့ဒီဘုဂဝါတေခါနေဆဲဆဲမှာဒီအကျိုးကြီးရတယ်ဟိုတည်းငင်းညူမှုမရှိဘူးမငင်းညူဘူးနမနေကမိမိတရားမဲ့အချိန်လေးကိုသိနေတယ်ဘယ်နည်းပင်ရဲ့ပဲအချိန်မသိနောက်ရှုမမှုတတိလုတ်ကိုမလွတ်တော့ယေရှုမမှုတတိတည်းမဟုတ်ဘူးတခြားတခြားလောကီကိစ္စကိုထားတာကိုဘာလုပ်ထားတာဘယ်သူစီဘယ်လောက်ယူထားတယ်ဘယ်သူစီဘယ်လောက်ပြီးတယ်ဒါလည်းဆက်ပြီးလို့သိတယ်တရားမဲ့အချိန်နေလည်းပဲသိနေတယ်နေတယ်ဒီကနေ့စတဲ့အချိန်ကကာလမှာလည်းပဲရည်သူဆိုင်ခြင်းကြောဆွေးခြင်းမရှိဘူးပေးပြီးတဲ့နောက်လည်းပဲမတောင့်တင်ဘူး။ညတော့အပြင်ပေးပြီးတဲ့နောက်တောင့်တင်ပြီးတော့နိုင်ပိုင်းပြုံးမှတောင့်တင်တော့မတောင့်တင်ဘူး။ပြုတ်ပြုတ်ကော့ကော့လေး။ဒါကလေးကြီးချီတော်လေးကြီးကွေးလို့ဆံလို့ရတယ်။နောက်ပုံနာလေးပဲกินတယ်။ဒီမိခန္ဓာကိုရည်။ဒါနဲ့ရဲ့ပဲထာတာကုသိုလ်မနံဘုက္ကု။နာဘီလိုလာရမယ်ကတိလည်းမြဲတယ်ဒီအကျိုးခုနှစ်ပါးမိမိတို့ကအာထုတ်နေတဲ့တတိပြန်တရားကိုဒီမြေလာဓမ္မကျောင်းတဲ့ကြီးတွင်မှာပဲအာထုတ်တယ်အာထုတ်ယုံနေမှုပဲနဲ့ဒီတတိပြန်ရှုမှတ်နေတိုင်မိမိအိမ်ပြန်သွားတဲ့ခါကျတော့အိမ်ရောက်တဲ့ခါမှာအချိန်ရတိုင်းအချိန်ရတိုင်းကိုတတိယတိုင်းတတိယတိုင်းဒီလိုအမြဲမပြတ်ရှုမှတ်အာထုတ်သွားရင်ဒီမျက်မှောက်မျက်မှောက်ကုဒီဘဝမှာလည်းနောက်ဆုံးမကြမ်းမှာလို့ကရင်ကြောင်ဆောင်မို့ရောက်ပြီးဆိုတဲ့အချိန်မှာဒီအကျိုးတွေကတိတိတသားပဲဒီနေ့ဆန်းဆန်းရတယ်ဒီနေ့ဆန်းဆန်းပြတယ်ဒါကြောင့်မိမိတို့ဘာထုတ်နေလဲပฏิပဒံတရားဟိုးနောက်ဘဝနောက်ဘဝမှာမှကျူးပေးမယ်တရားမဟုတ်ဘူးခုအားထုတ်နေတဲ့အချိန်ပြင်ပါပဲဒီလိုအကျိုးတရားတွေကိုရနိုင်လေဆိုတာကိုသိပြီးတော့မိမိတို့ကြိုးကြိုးစားစားအချိန်နဲ့တပြေးညီကျင့်ကြံပွားများအားထုတ်နိုင်ကြပါစေ။